ကျင်းပနေတွင်ငင်းကျဲရေးပေါ်ဆောင်နိုင်ဖို့နဲ့တိုက်ပွဲတွင်ပိတ်မိပြည်သူတွေအိုင်ဒီပီဒုက္ခသည်တွေစီလူသားချင်းစာနာမှုကူညီပေးနိုင်ရေးအစိုးရကိုတန်တမာရေးနိလန့်ရတိုက်တွန်းပေးဖို့နိုင်ငံတကာဘက်ကဝိုင်းဝန်းကူညီပေးဖို့ EU
အမေရိကန်နဲ့နိုင်ငံတချို့ကတန်တမာတွေကိုကချင်ငင်းကျိုင်းလူငယ်အဖွဲ့ကတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေကတိုက်ပွဲတွေရရေးငင်းကျန်းစွာဆန္ဒပြခဲ့ကြသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုခံရတဲ့အခြေအနေတွေကိုအဓိကထားပြီးတော့ကချင်ငင်းကျိုင်းရဲ့လှုပ်ရှားသူတွေဘက်ကနိုင်ငံတကာတန်တမာတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်တွားရောက်တ ပြည်ထောင်နိုင်ငံစားတဲ့နိုင်ငံတွေကတန်မတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရဲ့ညီညာရေးတန်တပတ်ရည်ဒီလန်အရာတိုက်တွန်းကူညီပေးနိုင်မှုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုရိုင်းတွေ့ဆုံခဲ့တဲ့ကချင်လူငယ်လှုပ်ရှားမှုဦးဆောင်ကော်မတီကကိုလောင်ဆောင်ကပြောပြပါတယ်
ဒီမြန်မာနိုင်ငံရဲ့ငင်းဆန်ရေးဖြစ်စဉ်တည်ဆောက်မှုစူးစမ်းနေတဲ့အချိန်မှာဒီမြန်မာတပ်မတော်ဘက်ကလည်းပြင်းထန်တဲ့ထိုးစစ်ဆင်မှုတွေကိုအချင်းချင်းနဲ့နေရာဒေသအနှံ့အပြားကိုလှုပ်ဆောင်လာတဲ့အတွက်ကြောင့်မို့ဒီကျင်းပြီးနေမှာတိုက်ပွဲတွေဆဲမှာပြင်းပြင်းနဲ့တီတူတွေအများကြီးလုပ်ဖို့အတွက်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီရရှိဖို့အတွက်ဒီကချင်းလူငယ်တွေကနေဥဆောင်ပြီးမှရှင်းနေဖြစ်ပါတယ်ဆရာဒီတန်အရာရှိတွေတာမတ်တွေကျွန်တော်အလုံးကတော့ကျွန်တော်တို့လူငယ်တွေအပေါ်မှာနေထွေးစာကျွန်တော်တို့ကိုရင်းရင်းမင်းမင်းကျွန်တော်တို့ဒီပို့ပို့နေနေပေါ့နော်ပြောမရှင်ကတော့ဒီသားစုကုန်ဆန်ပေါ့နော်ကျွန်တော်တို့အမှန်ထိုင်ပြီးမှကျွန်တော်တို့လွတ်လွတ်လပ်လပ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေတို့တို့ရဲ့အမြင်သဘောထားတွေကိုကျွန်တော်တို့ကရှင်းနေပြီးမှအမှရင်းရင်းစွာပို့နေစွာကျွန်တော်ရှင်းနေခဲ့ပါတယ်တို့လည်းကျွန်တော်တို့နဲ့အတူကျွန်တော်တို့ရှင်းနေတဲ့ဟာကိုတို့ပြောပါတယ်ဆိုတော့ဒီငင်းချမ်းကြီးကိုလည်းတို့အမြန်ဆုံးဖြစ်စဉ်ရှင်းတဲ့ဟာတွေကိုလည်းတို့ရှင်းနေပါတယ်တို့လည်းတန်တမန်ရေးရာအရာကျွန်တော်တို့အသက်နိုင်ဆုံးကူညီပြီးမှကျွန်တော်တို့နဲ့အတူရှိပေးမယ်ဆိုတာလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်
တာမတ်တီနဲ့တွားရောက်တွေ့ဆုံခဲ့ချိန်မှာတော့လက်ရှိတရားရင်ဆိုင်နေရတဲ့ကချင်လူငယ်တွေနဲ့လှုပ်ရှားသူတွေလည်းပါဝင်ကြပါတယ်။လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့မှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ကချင်ပြည်နယ်တရားလွတ်တော်ရုံးကိုတင်ပြထားတဲ့အမှုအခြေအနေကိုတော့တရားရင်ဆိုင်နေရတဲ့ကချင်လူမှုဖွံ့ဖြိုးရေးအသင်းကဦးစောချက်ကအခုလိုရှင်းပြပါတယ်
။အမှုအခြေအနေကဒီလိုရှိနေပါတယ်။ကျွန်တော်တို့တရားလွတ်တော်မှာဒီအမှုကိုပြည့်ဖြတ်ဖို့ကျွန်တော်တို့တင်ထားတဲ့ဒါတော့ရှိတယ်။အဲကြောင့်ကျွန်တော်အပေါ်ရုံးကတရားလွတ်တော်ကတော့ဒီနေ့ကျွန်တော်တို့ရုံချင်းကိုပဲကျွန်တော်တို့ဂျူလိုင်နေ့ကနေပြန်ယူလိုက်တဲ့သဘောပါမှာကျွန်တော်တို့အမြင်ပြောရမယ်ဆိုရင်ဒါကဟုတ်တယ်အမတ်ငယ်ပလတ်တင်တဲ့အမှုလို့သုံးသပ်ပါတယ်ခင်ဗျာဒါပေမဲ့တာကနဲ့ပြဆဲထားတယ်ဆိုတော့သူတို့လည်းခက်ခဲတော့ရှိပါလိမ့်မယ်အရင်ခန်းကြီးအတွက်ဒီတို့ဒူလာတောင်းတနေတဲ့ရင်ခန်းကြီးကိုမင်းစုစီပြင်ပြီးမှလွတ်လွတ်လပ်လပ်ဆန္ဒထုတ်ဖော်တဲ့အချိန်မှာတစ်ဖက်ကသက်ဆိုင်ရာအာဏာပိုင်တွေကပုံမှန်အများကြီးပုံမှန်900လို့ပုံမှန်19လို့ပုံမှန်20လို့ကပ်ပြီးမှကျွန်တော်တို့ကိုကြားဆွဲတယ်ဆိုတော့ဒါကလွတ်ချင်ပါပြီကျွန်တော်တို့ရင်းချင်တဲ့နေချင်တဲ့ဟာကိုကျွန်တော်တို့ MLD အစိုးရအနေနဲ့ပြည်သူတွေအားအကုန်လုံးပြင်မြောက်ထားတဲ့လက်ရှိအစိုးရ MLD အစိုးရလည်းဒီဟာကိုလက်တွေ့အခုံထေပေါ်တဲ့နေရာမှာနည်းနည်းနောက်နေမှုတွေရှိတယ်လို့ကျွန်တော်တွန်းတမိတယ်
။ကချေကြီးရရဲ့လှုပ်ရှားမှုနဲ့အမှုရေးဆိုင်တရားသူတွေဘက်ကတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်ရေးဆိုင်သွားဖို့ပြင်ဆင်ထားပါတယ်လို့လည်းကိုရိုင်းတရားရေးဆိုင်တရားသူဖြစ်တဲ့ကိုလောင်ဆောင်ကပြောပြပါတယ်
။ဆိုတော့ကျွန်တော်တို့ကဒီရောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေဒုတိယဘုံမူကြီးမြို့မင်းဦးတေလို့လုပ်ပြီးမှကျွန်တော်တို့ကျွန်တော်ပါဝင်ကျွန်တော်တို့၃ခုကိုတရားစွဲဆိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီလိုကိုဆက်ဆက်ပြီးတဲ့နောက်ပိုင်းမှာဒီမို့ကကျွန်တော်တို့ရဲ့ရှေ့နယ်ကတော့ဒီမို့ကတော့ဥပဒေအရကျွန်တော်တို့ဒါခိုင်မာမှုမရှိခဲ့တဲ့ကြောင့်မို့ဒါကိုအမှုချေချက်ဖို့အတွက်ပါလာဖို့အတွက်ညွန့်နယ်တရားသူကြီးကိုလုံနဲ့ကျွန်တော်တို့လျှောက်တယ်ဒီအချင်းပြည်နယ်တရားလွတ်တော်ကိုဒီအမှုကိုချေပြတ်ပေးဖို့အတွက်ကျွန်တော်တို့လျှောက်လဲတင်တဲ့အချိန်မှာအချင်းပြည်နယ်တရားလွတ်တော်ဘက်ကလည်းကျွန်တော်ဒါအမှုကိုလက်ခံတယ်လက်ခံပြီးမှအခုလာမဲ့ဇူလိုင်3ရက်နေ့မှာကတော့ကျွန်တော်တို့ရဲ့ရှင်းနယ်ဘက်ကလည်းဒီအမှုနဲ့ပတ်သက်ပြီးမှလျှောက်လဲချက်ပေးမှာဖြစ်ပါတယ်ဒီနေ့ကတော့ဒီညွန့်နယ်တရားရုံးကတော့တရားရုံးတရားသူကြီးဘက်ကနဲ့ကချင်ပြည်နယ်တရားလွတ်တော်ဘက်ကနဲ့တရုံတရားဆုံးဖြတ်ညင်ကြတဲ့ဟာဘာမှမရှိတဲ့အတွက်ကြောင့်သူတို့ဘက်ကနဲ့ကတော့ကျွန်တော်တို့ရုံးချင်းကိုပဲပေးတာဖြစ်ပါတယ်ဆမ
ကချင်ပြည်နယ်မြစ်ကြီးသားမြို့ပါဝင်ရန်ကုန်ပန်းသလေးနဲ့တခြားမြို့ကြီးတွေမှာတော့ရင်းချမ်းရေးအတွက်ဆန္ဒပြသူတွေကိုတရားစွဲဆိုမှုပေါင်း15ခုရှိပြီးတော့တကြွလှုပ်ရှားသူပေါင်းကတော့အနည်းဆုံး58ဦးတရားရင်ဆိုင်နေကြရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမမရှင်